ပါရှင်။ကုတ်ဆုံးနှုတ်မဲ2014ခုနှစ်ထဲကနိုင်ငံရေးအခြေအနေတွေအကြောင်းသုံးသပ်ချက်တွေကိုအပိုင်းလိုက်ထုတ်လွှင့်ပေးနေတဲ့အထက်ပြီးခဲ့တဲ့တစ်ပတ်ကအပြည့်ရဲ့ငြိမ်းချမ်းရေးအကြောင်းထုတ်လွှင့်ခဲ့ပြီးပြီမဟုတ်ဒီတစ်ပတ်မှာတော့2014ထဲမှာပုံသဏ္ဍာန်အမျိုးမျိုးနဲ့တောင်းဆိုလာကြတဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေနဲ့2015မြန်မာနိုင်ငံရေးအလားအလာအကြောင်းသုံးသပ်ချက်ကိုနားဆင်ရပါပါရှင်။2013ခုနှစ်ထဲမှာ NLD ပါတီရဲ့ဥက္ကဋ္ဌဒေါင်းဆန်းစုကြည်ကအခြေခံဥပဒေအကျအတဲတွေနဲ့အတူတခြားနိုင်ငံရေးပြဿနာတွေကိုအပြေရှားနိုင်ဖို့အတွက်ဆိုပြီးတော့ကြီးလေးကြီးတွေ့ဆုံဆွေးနွေးပွဲတောင်းဆိုခဲ့တာ2014ထဲမှာအချိန်ပိုးပြီးတော့မြင်လာပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးတခါလေးပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးဆိုပြီးတော့လူထုရဲ့ဆန္ဒပြလှုပ်ရှားမှုတွေလည်းအများကြီးဖြစ်လာခဲ့ပါတယ်။ဒါပေမဲ့လေးပွင့်ဆိုင်ဆိုတာမဖြစ်လာဘဲနဲ့နိုင်ငံတော်သမ္မတက14ဦးပါဝင်တဲ့အဖွဲ့5ဖွဲ့တွေ့ဆုံနေဆိုပြီးတော့အောက်တိုဘာလကုန်ပိုင်းကလုပ်ခဲ့ပေမဲ့ဒီတွေ့ဆုံဆွေးနွေးပွဲဟာနိုင်ငံအတွက်ရလဒ်ကောင်းမထွက်ဘူးဆိုပြီးလည်းဝေဖန်ကြပါတယ်။အဲ့ဒီနောက်မှာတော့ပြည်တော်စုလွှတ်တော်က6ပွင့်ဆိုင်တခါတိုင်းဒေသကြီးတွေက12ပွင့်ဆိုင်ဆိုတဲ့တောင်းဆိုချက်တွေထပ်လာတာသောတာရှင်တွေလည်းသိပြီးသားဖြစ်မှာပါနော်။ဒီတော့2014ထဲမှာပုံသဏ္ဍာန်အမျိုးမျိုးနဲ့တောင်းဆိုလာကြတဲ့နိုင်ငံရေးဆွေးနွေးပွဲတွေအကြောင်းရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်ညိုညိုသိရဲ့သုံးသက်ချက်ကတော့ဒီလိုပါရှင်။
နိုင်ငံရေးဆွေးနွေးပွဲတွေကတော့လေဟိုဖွင့်လွှင့်မြင်သာမှုရှိတဲ့တလောက်မရှိခဲ့ဘူးပေါ့နော်။ကို6ပွင့်ဆိုင်ဆိုင်တို့12ပွင့်ဆိုင်တို့15ပွင့်ဆိုင်တို့ပေါ့နော်အဲ့ဒါတွေကတော့ဟောသက်ဆိုင်ရာအကြီးကြီးရာတွေကတကယ်ပေါ့နော်တိုင်းပြည်ကိုဟိုဖြစ်ပြင်းပြောင်းလဲလို့စိတ်အမှန်တကယ်ရှိမှပဲပေါ့နော်ဒီဆွေးနွေးပွဲတွေကဒီလူလူတို့အချို့ဖြစ်ဆိုနေဆွေးနွေးပွဲတွေဖြစ်လာလိမ့်မယ်လို့ကျွန်မကတော့အရှုံးချပါတယ်ပေါ့နော်အခုနေသားမှာတော့စစ်မှန်တဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲတွေဖြစ်လာနိုင်မယ်လမ်းတော့ကျွန်မမတွေ့သေးပါဘူး
နိုင်ငံအတွက်တကယ့်အပြောင်းလဲကိုလှုပ်ပေးနိုင်မဲ့သူတွေအရင်တွေ့ကြတာသဘာဝကျပါတယ်ဆိုတဲ့ထောက်ပြချက်တွေရှိနေပေမဲ့တွေ့တွေ့ဆုံဆွေးနွေးပွဲဖြစ်မလာသေးတာဘာကြောင့်မလဲဆိုတဲ့မေးခွန်းတွေလည်းအများပြားထွက်လာပါတယ်ဒီအပေါ်မှာပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းရဲ့အမြင်ကိုလည်းနားဆင်ပါအောင်ရှင်
ကျမတို့ရဲ့အထင်ကတော့2015ရွေးကောက်ပွဲအတွက်ကိုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့သဘောမတူတာမျိုးတွေချို့အချက်တွေကိုသဘောတူဖို့ကိုသူတို့မှအဆင်သင့်ဖြစ်သေးဘူးလို့ထင်ပါတယ်။ဒါကိုလည်းပါလို့ဆိုတော့တွေ့ဆုံဆွေးနွေးတဲ့အခါမှာဒီကိစ္စကိုလည်းအဓိကဥတည်ထားပြီးတော့ကျမတို့ကပြောမဲ့အချက်တွေလည်းပါတယ်ပေါ့နော်။တိုင်းသားတွေအနေနဲ့လည်းတိုင်းသားခေါင်းဆောင်တွေကိုလည်းရွေးချယ်ထားတယ်။ဟဟာဒီတွေ့ဆုံဆွေးနွေးမှုကိုတောင်းဆိုထားတယ်။ဒါပေမဲ့ဒီဟာတွေကိုလည်းအခုချိန်ထိသမ္မတဘက်ကနေရေရာတဲ့အခြေတခုမပေးသေးပဲနဲ့တွေ့ဆုံဆွေးနွေးဖို့ရေကိုလက်မခံသေးတာကသူတို့အနေနဲ့အဆင်သင့်မဖြစ်သေးဘူးလို့ထင်ပါတယ်။
လေမှာတမျိုးနဲ့တမျိုးမယိုးရအောင်ဖြစ်လာတဲ့မြန်မာနိုင်ငံရဲ့အခြေအနေတွေအရ2015မြန်မာနိုင်ငံရဲ့အလားအလာဟာတိတ်မကောင်းဘူးလို့ရန်ကုန်တိုင်းဒေသကြီးရဲ့လွှတ်တော်ကိုယ်စားလှယ်ဒေါ်ညိုညိုသိန်းကသုံးသပ်ပါတယ်။အခုဆိုရင်ပဲပြီးခဲ့တဲ့ရက်ပိုင်းကလက်ဗရောင်းတောင်မှာတိတ်ဆုံးမှုတွေရှိခဲ့တဲ့အထိပြိပခတွေဖြစ်နေတာနဲ့ပတ်သက်လို့လည်းဒေါ်ညိုညိုသိန်းက
ဒီကလက်ဗရောင်းရေးခင်းမှာမဟုတ်ဘူးပေါ့နော်။နိုင်ငံမှာ2014တခုလုံးမှာဖြစ်ခဲ့တဲ့ရေးခင်းတွေအားလုံးမှာကြည့်လိုက်မယ်ဆိုလို့ရှိရင်လူထုကိုပြရဆိုလဲပြရမလို့4-6ဆိုလဲလုံးဆော့ချမလို့ပေါ့နော်။မျိုးစားဥပဒေဆိုလဲမျိုးစားဥပဒေမလို့ပေါ့နော်။အကြောင်းအရာတစ်ခုပြီးတစ်ခုပေါ့နော်။ငါးပွဲရငကြလေးတွေချပြီးတော့ဟိုလှက်လက်ပပနိုင်ငံကြီးကစားသွားတာကိုတွေ့ရတယ်ပေါ့နော်။ဒါကြောင့်မလို့ပေါ့နော်။2014ဆင်ဟာကျမတို့ပြည်သူလူထုအတွက်ကိုပြည်သူလူထုအကျိုးရှိတာနည်းတယ်ပေါ့နော်။ဟိုအလဟတ်သဆုံးရှုံးလိုက်ရတဲ့ဖြစ်စနစ်လို့ပဲကျမအနေနဲ့သတ်မှတ်ပါတယ်။ဒီဖက်စီဘုံအခြေခံဥပဒေကို2015ရောက်ကွဲနောက်ပိုင်းကျမှဖြစ်နေဆိုတာကလေကျမတို့ရဲ့ဟိုနိုင်ငံရေးအနာထက်ဆိုတာသိပြီးတော့မကောင်းဘူးလို့ပဲကျမအဲဒါသုံးသပ်ပါတယ်
ဟုတ်ကဲ့ဒေါ်စနာမင်းရဲ့အမြင်ကရောဘယ်လိုရှိပါသလဲလို့ကျွန်မမေးကြည့်ပါရစေ
။ဒီဟာတွေအားလုံးကိုခြုံကြည့်လိုက်တယ်ဆိုလို့ရှိရင်တော့လက်ရှိအစိုးရဟာဘာကြောင့်တိုင်းပြည်ကိုမငြိမ်မသက်လုပ်နေတာလဲဆိုတော့ကျွန်မတို့အနေနဲ့မေးခွန်းမေးစရာဖြစ်လာပါတယ်။အခုလိုမျိုးပေါ့နော်ဒီလေဗရောင်းတောင်းလှုပ်ရှားမှုတွေလားဟိုပြည်နှင်းဌာနနှိတ်ကွပ်လိုက်တဲ့ဟာမျိုးတွေဒီတစ်ခုပြီးတစ်ခုပေါ့နော်ကျွန်မတို့ကြည့်နေတာကတော့ဟလားဒီလူထုအုံကြွားမှုလူထုရဲ့မချေနှက်မှုတွေဖြစ်ပေါ်လာအောင်တစ်ခုပြီးတာနဲ့တစ်ခုငြိမ်သက်သွားတာနဲ့နောက်တစ်ခုဖြစ်ပေါ်လာတဲ့အစ်စ်တစ်ခုဖြစ်ပေါ်လာတဲ့ဒီတစ်ခုပြီးသွားတာနဲ့နောက်တစ်ခုဖြစ်ပေါ်လာအစ်စ်အစ်စ်တွေကအမြဲတမ်းပဲလူလူရဲ့မချေနှက်မှုတွေအုံကြွမှုတွေဟလာဒါတွေဖြစ်ပေါ်လာအောင်သမင်သက်သက်ဖန်တီးနေတာမဟုတ်ဘူးဆိုရင်တော့ဒါတွေကတစ်ခုပြီးတစ်ခုဖြစ်ပေါ်လာဟာဒီက2014မှာဟလာ2014ရဲ့နောက်ပိုင်းမှာဒါတွေကဖြစ်ပေါ်လာတာတွေကကျမတို့အတွက်တန်တရားဖြစ်စရာဖြစ်လာတယ်လေအဲဒါကြောင့်မို့ဒီ2015အလွန်နဲ့2015မှာဖြစ်ပေါ်လာမဲ့ရွေးကောက်ပွဲအခြေအနေကဘယ်လိုပုံစံမျိုးနဲ့သူတို့လုပ်သွားမှလဲဆိုတာကိုကျမတို့တန်တရားဖြစ်လာတယ်ဒါကကျမအနေနဲ့တဦးတယောက်အနေနဲ့ပြောတာပါကျမတို့တန်တရားဖြစ်လာတယ်ရွေးကောက်ပွဲကိုဖြစ်တဲ့ပုံစံနဲ့လုပ်ပြီးသွားမယ်ဖြစ်အောင်တော့လုပ်ပြီးသွားမယ်ဒါပေမဲ့အဖြစ်ပဲလုပ်ပြီးသွားမှလားတကယ်ကိုတမားမြတ်သားစွာနဲ့လုပ်ပြီးသွားမှလားဆိုတဲ့ဟာကနောက်ပြီးတော့ဒီအခု ဖြစ်ပေါ်နေရမငြိမ်မသက်မှုတွေကိုကြည်ချင်းအပြင်တိုင်းပြည်ရဲ့အစိုးရကဘာကိုဥတည်နေတာလဲဆိုတာကျွန်တော်တို့တန်မြတ်ဖြစ်ပေါ်လာတယ်။
ဒါကတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဆန္ဒမင်းနဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်ညိုညိုသိန်းတို့ရဲ့တုံ့တက်ချက်တွေပါရှင်။နောက်တစ်ပတ်မှာတော့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့လွှတ်တော်ရဲ့အခမ်းအနားအကြောင်းဆွေးနွေးမှာမို့ကျွန်တော်တို့ပြန်ဆုံရအောင်ပါနော်။ဒေါက်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။